တော်ရရှိမြခင်အော်တိုဘလတ်စတေးရနေ့နေ့လယ်တနာ í မှာမြန်မာအစိုးရက MRTV 4ရုပ်မြင်သံကြားကစင်အကျဉ်းသားပေါင်း 6,359 ကိုမနေ့ပြန်ကစလို့လူငင်းချင်းသာတွင်ပေးလှုပ်ပေးမယ်ဖြစ်ကြောင်းကြေညာလိုက်ပါတယ်။အဒီထဲနိုင်ငံရေးအကျဉ်းသားဘယ်ရွေဘယ်မြပါတယ်ဆိုတော့မသိရပါဘူးလေ။နိုဝင်နိုင်ငံကြီးဝန်ကြီးကိုမကြာမီလှုပ်ပေးပါမယ်လို့ပြောခဲ့တဲ့ဥရှင်မန်းစကားကြောင့်နိုင်ငံရေးအကျဉ်းသားမိသားစုတွေဘာပဲဖြစ်ဖြစ်မိမိတို့ရဲ့တားခြင်းတွေများပါများပါမလားလို့စိတ်တွေစိုးခဲ့ကြပါတယ်။ဒါပေမဲ့လည်းဘာသတိမှမရဘယ်လို့မှလည်းမသိရှိနိုင်တာကြောင့်စိတ်ပင်ပန်းနောနယ်စရာတွေနဲ့သာကြုံကြရပါတယ်။ကိုမင်းကိုနိုင်ရဲ့မိသားစုဝင်အမကြီးကတော့အခုလိုပြောပြပါတယ်
။ဟာမဟုတ်မကြောက်ကျွန်တော်တို့လည်းထိုင်ဆောင်တော့ထောင်ကြီးလည်းဆက်လို့မရတော့ဘူး။ထောင်ဖုံးနေကုန်ပိတ်ကုန်ပြီ။ဘာမှမသိကြတော့ဒီကလက်မှတ်ဝယ်ထားတာဘာလို့မှမသိဖြစ်နေ။73ရက်နေသွားဖို့ဝယ်ထားတာကျွန်မ6ရက်နေကလေးအကျိုးဝယ်ထားတာတပတ်ကျိုးဝယ်ထားတာလက်မှတ်။သွားပြန်ဝယ်ထားတယ်73သွားမယ်85ပြန်မယ်ဆိုပြီးတော့အဲ့ဒါအခုဘာလို့မှမသိဖြစ်နေ
။လွတ်လာမလားဆိုပြီးညှောလင်းရပြီမဲ့အတိအကျမသိရတဲ့အတွက်မိသားစုတွေရင်မောကြပါတယ်။ကိုသူရခေါ်ကူဇန်နာရဲ့မိသားစုဝင်တူဖြစ်သူမင်းကြီးကတော့အခုလိုပြောပြပါရတယ်။ဘာမှမသိရ
တယ်။ပေါင်တော်မှုတော့လွတ်ထားတော့သူကမနေ့ကမှလို့ပြောတော့အခုချိန်အစင်းမထွက်သေးဘူးလေအဲ့လိုပြောနေလို့
လူခွင့်ကဝေဆောင်ချောက်သူကိုမြင့်နိုင်ခေါ်ကိုမြင့်လှိုင်ရဲ့တားဖြစ်သူမောင်စီသူကတော့ဖခင်ဖြစ်သူကရွှေ့ရွှေ့နဲ့ဆိုရင်လဲမကြမီလွတ်တော့မှာဖြစ်ပေမဲ့တရက်စောလို့ရင်လဲတရက်ပူဝန်းတရမှာပဲလို့ပြောဆိုပါတယ်။ဒါပေမဲ့ခုထိဘာမှမသိရသေးတော့မကြီးရတဲ့အချိန်ကြီးပ
ါဟုတ်ကဲ့ဘယ်မလို့ဘာတန်းကြားနေတာကိုဖုန်းခေါ်တာလုံးဝခေါ်လို့မရဘူးကျွန်တော်တမလလုံးဖုန်းခေါ်တယ်တကယ်လို့ဟိုဖေးကြီးကကျွန်တော်ဖုန်းနံပါတ်ကိုသိတယ်လေအစင်တကယ်လို့အစင်ရအောင်လို့ကျွန်တော်ဖုန်းဆက်အဆက်မှာ
ငငယ်ချင်းသားတွေလွတ်ပြီးတော့မယ်ဆိုတဲ့သတင်းတွေပြန့်လွင်နေတာကြောင့်ရန်ကုန်မြို့မှာမကြီးရတာကိုတည်ကြအောင်လုပ်ဖို့အတွက်အင်းစိန်ထောင်ရှိမှာစောင့်ကြည့်သူတွေမီဒီယာသမားတွေပုံနဲ့ခြင်းနဲ့ရောက်ရှိလာပါတယ်ဒီသားကလူကတော့အခုလိုပြောပြပါတယ်
မနက်ပိုင်းကစောစောပိုင်းကတော့ဒီဒွန်းလုံးကြီးလာကြတယ်ဒီရသမားတွေပေါ့အဲသူတို့လာပြီးတော့ဒီမှာတောက်ကြည့်နေတယ်သူတို့ပေါက်နေတော့မှပဲဥက္ကာရုပ်ကအမိတ်ကြီးအကျထုတ်လိုက်တယ်အဲအပြစ်ပြတဲ့အချိန်မှာသူတို့ဒီနေ့မလွတ်တော့ဘူးဆိုတော့ပြန်သွားကြတယ
်ညီမဆူရဲ့ကျင်ညာချက်ကိုလူမသိသူမသိနေ့လေအချိန်မှာကျင်ညာတာဟာသူ့အနဲ့သူအကြောင်းရှိဟန်တူပေမဲ့မိသားစုဝင်တွေကိုကြိုအတိမပေးထားတာဟာနောက်ဆုံးပိတ်အိတ်နဲ့လွယ်နှိမ့်ဆက်တာမဟုတ်ရင်ဘာကြောင့်များပါလိမ့်ခင်ဗျာ
သူတို့ကတော့ကျွန်တော်တို့ထောင်ထဲမှာရှိနေတဲ့အချိန်တော့လေသူတို့ပြောနေတာကတော့လုံခြုံရေးရဆိုပြီးတော့ပြောပါတယ်ကျွန်တော်တို့လွတ်တဲ့အချိန်ကိုလည်းကျွန်တော်တို့ဂျိုပြီးတော့မသိပါဘူးလွတ်မယ်ဆိုရင်မနေ့မှမင်းလွတ်တယ်ဆိုပြီးတော့ကျွန်တော်တို့ခေါ်ထုတ်ပြီးတော့သိပြတာပါသူတို့ကကျွန်တော်ဘာကြောင့်လုံခြုံရေးအကြောင်းပြချက်ကိုသုံးလဲဆိုတော့ကျွန်တော်လည်းနားမလည်နိုင်ဘူးအဲ့ဒီအချိန်ကကျွန်တော်တို့မေးပါတယ်မေးတဲ့အခါမှာလည်းသူတို့အဲ့ဒါကိုတိတိကျကျကံဖြေတာတခုမှမရှိပါဘူ
းနိုင်ငံရေးကျင်းသားများကုညီဆောင်ရှောက်ရေးဖွဲ့တွဲဖက်အတွင်မူကုဘူကြီးပြောပြသွားတာပါဦးသိန်းစင်ရဲ့မြန်မာအစိုးရတဲ့ကဘာကိုပါနေတဲ့သတင်းစကားကတော့မိမိတို့ဟာ reformist ပြုပြင်ပြောင်းလဲရေးသမားတွေဖြစ်တယ်အပြောင်းအလဲကိုလိုလားတယ်နောက်ကျောင်းပြန်မလဲစရန်ပြောင်းလဲမှာဖြစ်တယ်သူတို့ပြောရရင်ဒီမိုကရေစီလမ်းကြောင်းပေါ်ကိုရှောင်လန်းနေတယ်ဆိုတာဖြစ်တယ်ဆိုတာပါပဲဒါဆိုရင်အပြောင်းအလဲလို့ညီအောင်နိုင်ငံရေးကျင်းသားတွေကိုအကုန်လွတ်မပေးနိုင်တော့အဲ့ဒီကျင်းသားတွေရဲ့တာယာဝါပြောရေးတနည်းအားဖြင့်တော့အချင်းထောင်တွင်အခြေအနေတွေတိုးတက်အောင်များလှုပ်ဆောင်တာရှိပါရဲ့လားခင်ဗျာ
တချို့နေရာတွေမှာတော့ဒုတက်တာမျိုးကိုကျွန်တော်တို့တွေ့ရတယ်။ဥပမာနိုင်ငံရေးကျင်းသားတွေကတခြားအကျင်းသားတွေကိုဆက်ရေးဆက်သွယ်ခွင့်ရတာတို့နောက်တခြားဒီ television ကြည့်ရတာတို့အဲ့လိုမျိုးနောက်အဲ့ဒါတွေကတော့ဒုတက်တယ်လို့ပြောလို့ရပါတယ်။ဒါပေမဲ့အဓိကကျတဲ့နေရာတွေဖြစ်တဲ့ဒီအစားအသောက်တို့နောက်ကျန်းမာရေးဆောင်ရှောက်မှုတို့နေရာထိုင်ခင်းတို့ဒါတွေနဲ့ပတ်သက်ပြီးတော့အချင်းထောင်တွေမှာဒုတက်တာကိုကျွန်တော်တို့မတွေ့ရသေးဘူး။ဒီနေ့၃နေရာဒုတက်ဖို့လည်းအရေးကြီးကြည့်ပါတယ်။ဒီ၃နေရာလူတွေရဲ့အဆက်နဲ့ဆိုင်တယ်ဒါကြောင့်မို့လဲဒီအကျဉ်းသားတွေတော်တော်များများထောင်နေတဲ့မှာရေဘက်စတန်နေတဲ့မှာတည်နေကြတဲ့အခြေတော့ကမနေတော့ပါဘူ
း။နိုင်ငံရေးအကျဉ်းသားများကုညီစောင့်ရှောက်ရေးအသင်းတွဲဖက်အတွင်မူကိုဘိုးကြီးပြောပြတော့တာပါ။